မြမနှစ်တိတ်ကူအခါသမယမှာလူငယ်အများစုကဆူညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်ကြိုးစားလေးရှိတာမို့ဒီတစ်ပတ်တော့ဆူညံတန်နဲ့ပတ်သက်တဲ့တည်ကောင်းစရာလေးတွေကိုပြောပြပေးပါရစေ။ကားနဲ့မော်တော်ဆိုင်ကယ်တွေမှာဆူညံအိတ်ကြောတွေတက်ဆင်ပြီးမမောင်းအောင်စကိုင်းမြို့မှာစပြီးလုပ်နေပါပြီ။ရင်းစည်းကမ်းနဲ့မညီပဲမောင်းနေတဲ့ဆူညံအိတ်ကြောပိုက်တွေဟာပဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးပဋိပြုတာစီဖို့ဖမ်းနေတဲ့ဆူညံအိဇောပိုက်350ကိုစကိုင်းမြို့တော်ခမ်းမရှင်မှာဧပြီလ6ရက်နေ့ကအများပြည်အောင်ဖျက်ဆီးပြခဲ့တာပါဆူညံတန်အပါဝင်အတန်တွေကိုကြားနိုင်စွမ်းဖြစ်တဲ့သောတာအာယုံမပျက်စီးစေဖို့ဟာတိတ်ကိုအရေးကြီးတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်
ဒီသောတာအာယုံနဲ့ခံစားမှုကနေဉာဏ်ပွင့်လင်းရာပဋိပညာတိုတက်ဖို့ဖြစ်ပါတယ်အဲဒါကြောင့်တောတအာယုံမပြောက်ဖို့နားလေမသွားဘူးသိအရေးကြီးပါတယ်လူမှာတော့အတန်ကိုခွဲခြားရမှာအတန်ကျေလာမှုအတူအချက်ပေါ့နော်နောက်အတန်ချိန်ချုံမြင့်မှုတာယာတန်ဆုညာတန်ဆိုပြီးတော့အတန်ကိုအများကခွဲခြားတတ်မှတ်ပါတယ်အိပ်ပန်ဒီတက်ကြလေဒီလိုပဲခွဲရပါပဲအတန်တောတအာယုံမှာအတန်ဖြစ်ဖို့လူမှာလက်ခံနိုင်တဲ့အစိတ်ပိုင်း receiver ရှိရမှာပဲဥပမာအားဖြင့်အတန်တွင်းရဲ့ microphone ရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါမိုက်ခရိုဖုန်းရှိနေမှာမိုက်ခရိုဖုန်းပြက်နေရင်တအားကပ်អော်လေဒီမိုက်ခရိုဖုန်းကနေအတန်တွင်းလို့မရပါဘူးဘာသာမှဖမ်းလို့မရတလို့ပဲနားမကြားတော့နားလေးနေလေပြက်နေတဲ့မိုက်ခရိုဖုန်းအတိုင်းမှာပဲဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်အတန်လိုက်တုံခါတဲ့ချိန်လုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွက်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ
်စိတ်ကောင်းတဲ့လူရဲ့နားဟာချိန်လုံးတစ်စက္ကန့်မှာ25ချိန်တုံခါမှုကနေတစ်စက္ကန့်မှာအချိန်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်။ဥပမာအားဖြင့်ဟိုပြောလို့ပတ်မကြီးလို့တီးရင်ကြားရတဲ့ချိန်နှုန်းကတစ်စက္ကန့်မှာသူ့ရဲ့ခါနှုန်းကအချိန်100လောက်ပဲရှိပါတယ်။ဟိုအလဲကပတ်စာနဲ့ဒီတရေပြားတုံခါတာဟာတစ်စက္ကန့်မှာအချိန်100လောက်တုံခါတယ်။ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါနဲ့ကြီးစီဆိုပါလို့ကြီးစီထူရင်ကြားရတဲ့ချိန်တုန်းကတစ်စက္ကန့်မှာအချိန်1000ကနေအချိန်6000ထုံးထောင်လောက်အထိမြင့်နေအတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ပို့ပြီးတော့လွင်နေပို့ပြီးတော့ချိန်လုံးမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအချိန်3000ကျော်အထိတုံခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့သောတာအာယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအချိန်2000ခွဲအထိပဲနော်တိတ်ကောင်းတဲ့နားကြားနိုင်တယ်ဒီတဲ့မြင့်တဲ့ချိန်နှုန်းနဲ့လာတဲ့အတန်မကြားနိုင်ပါဘူးလူသောတာအာယုံရဲ့မြင့်တဲ့အတန်ကိုအော်ထရာဆောင်းလို့ခေါ်ပါတယ်ဥပမာဟိုကြီးစီထုတဲ့အခါခေါင်းကြီးချောင်းမှာကြီးစီကိုအကျယ်ကြီးလွင်မြောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥရဲပါညာဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိစ္ဆာန်တွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်အယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥရာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအာယုံလူကြားနိုင်တဲ့အာယုံတင်မြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှရိုက်တယ်ဆိုတာစိတ်ရဲ့တုန်ကားမှုကငကိုနားနဲ့မကြားရတဲ့နဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ချိန်နှုန်းအဆင့်ရှိတယ်အဲ့ဒါကို ultrasound လို့ခေါ်တာပ
ါဆူညံတန်းဆိုတာဘာပါလဲအတန်ရဲ့အတူအကျေကိုဘာနဲ့တိုင်းတာတာပါလဲ
အတန်ရဲ့အတူအကျေကို decibel နဲ့တိုင်းပါလဲ dB လို့ခေါ်ပါလဲ decibel decib ရ decibel 10 bell apple AT&T American Telephone and Telegraph စတင်ထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bell ကိုဂုဏ်ပြုပြီးခေါ်တဲ့နာမည်အတန်အနေနဲ့အတန်အတူအကျေဘလောက်ကျေတယ်လဲတိုးတယ်လဲဆိုတာကို dB နဲ့တိုင်းပါလဲဒီ decibel ကိုဘလို့သတ်မှတ်ထားလဲဥပမာအားဖြင့်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ်နိုင်နှိုးဆက်ဆိုကျေလာပြီ decibel 80လောက်ရှိပါတယ်အိတ်တော့ပိုက်ကိုပြောင်းပြီးအတန်းအရန်ချိန်အောင်လုပ်တဲ့မော်တော်ဆိုင်ကယ်ကားတွေဆိုလို့ရှိရင် decibel 100ရှိပါတယ်။နောက်ပြီးတော့ stage show သွားနာထောင်တယ်ဆိုလို့ရှိရင်သူ့ရဲ့ decibel က130ရှိပါတယ်။နောက်ပြီးတော့ ambulance အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင် decibel 120လောက်ထိရှိပါတယ်။အဲနောက်ဥပမာတစ်ခုကဗျောက်အိုး။ဗျောက်အိုးဖောက်လိုက်လို့ရှိရင်ထိုင်းကနေညီသွားတဲ့အတန်း decibel 150ကျော်ရှိပါတယ်။ကျပြောလင်းရန်ချင်းအင်ဂျင်နာကိုရောက်သွားတယ်ဆိုလို့ရှိရင်150အထိရှိပါတယ်
။လူတယောက်တည်းအရေးပါတဲ့နားတော်တာအာယုံကိုဘယ်လိုပုံစံနဲ့ပြည့်စည်စေနိုင်လဲဆိုတာကြည့်ရအောင်ပါ
။လူငယ်တွေတွားပြီးနားထောင်ကြတာလို့ YouTube ပြောပါတဲ့ stage show ဆိုလို့ရှိရင် ဒက်စီဘယ်120နဲ့140လောက်အထိမြင့်နေဆိုရင်ဒါလူရဲ့သောတာအာယုံကိုတဖြည်းဖြည်းပြတ်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်တောက်ကျတဲ့အတန်ဖြစ်လာပါပြီ။အဲ့တော့ဒီအတန်တွေကလူရဲ့နာအကြအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယူရင်းပါလဲဆိုတာကိုဒီသိပ္ပံပညာရှင်တွေကလေ့လာထားပါတယ်။ဒါကိုနိုင်ငံတကာကျန်းမာရေးဌာနကလည်းအဆင့်သတ်မှတ်ပေးထားပါတယ်။ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဥဟောတံကို15မိနစ်တည်းပို့ပြီးတောက်ဆောက်ကြာရင်ခဏခဏကြာနေရလို့ရှိရင်နားလေးတဲ့ယောဂါကြာလို့ရှိရင်နားမကြာတဲ့ယောဂါတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်။အဲ့တော့ state show လိုဟာမျိုးပေါ့နော် DB 120လောက်ကျဲလောင်လို့တဲ့အကန့်ဆိုမိမိဝက်ဖဲနားထောင်ပါလို့ပြောထားတယ်။အဲ့ဒီတဲ့ကြာလို့ရှိရင်နားပြက်စီးသွားမယ်။ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပြက်သွားမယ်လို့ကျမကြီးရှုထောင့်ကနေတေချာလေ့လာပြီးတော့စံချိန်သတ်မှတ်ထားပါတယ
်။ဆုညံတန်ဟာနားယောဂါနဲ့မကဘဲနှလုံးယောဂါကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မတက်မသာဖြစ်စေတာပါ။
နာယောဂပေါ့ကျမ်းမာတာကြောင့်နှလုံးယောဂရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီလို state show rock concert show တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါသိဆိုပါတယ်အတန်အကျေကြီးကြောင့်မခံနိုင်တဲ့စိတ်တော့ကရောက်ရတာကိုလူတိုင်းသတိကြည့်နိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တိကြီးကြတွေသွားနားထောင်တဲ့နေရာတွေအားကစားပွဲတွေကလွဲလို့ကဘာမှာအစ်စ်မြင့်နဲ့နိုင်ငံတွေမှာတင်နေရာမှာကြဲကြဲလောင်လောင်ပေါ်ကြဟစ်ကြပြောကြမလုပ်ကြပါဘူ
းဒေါက်တာပရိသတ်တင်းရဲ့ပြောကြခြင်းနဲ့ဒီတင်းပတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်ပါမယ်